ရုရှားနိုင်ငံနဲ့စစ်အေခေကာလစီကိုပြန်သွားဖို့အတွက်ဆန္ဒမရှိသလိုပဋိပက္ခအသစ်တွေထပ်မံဖြစ်ပွားဖို့အတွက်လည်းဆန္ဒမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ခါတာကပြောပါတယ်။ဒါပြင်ရုရှားနိုင်ငံကယူကရိန်းအပေါ်ကျူးကျော်ရန်လိုနေတဲ့ကိစ္စကိုတံပြန်မှုအတွက်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဟာလည်းထိရောက်မှုရှိတယ်လို့သူကပြောပါတယ်။ကာကွယ်ရေးဝန်ကြီးကာတာကဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပတဲ့ညီလာခံတစ်ခုအတွင်းအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီမှာဂျာမန်ကာကွယ်ရေးဝန်ကြီးဥဆူလာဗွန်ဒယ်လင်းနဲ့လည်းတွေ့ဆုံနေတာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးနှုတ်ဟာနော်ဝေနဲ့နယ်သာလန်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံဖို့အတွက်ဒီနေ့နောက်ပိုင်းမှာမွန်စတာမြို့ကိုသွားကြမှာဖြစ်ပါတယ်။အနောက်အုပ်စုတွေအနေနဲ့ရုရှားကိုရန်သူအဖြစ်သဘောထားကြည့်မနေကြပေမဲ့လည်းလိုအပ်ရင်ခုခံကာကွယ်သွားမယ်လို့ဝန်ကြီးကာတာကပြောပါတယ်။ရုရှားနဲ့ပတ်သက်လို့အနောက်အုပ်စုဘက်ကစိုးရိမ်မှုကြီးတဲ့ကနေယူကရိန်းဟာအစိတ်အပိုင်းတစ်ခုသာဖြစ်ပြီးအဲ့ဒါကြောင့်လဲပြတ်သားပြီးမျှတမှုရှိတဲ့ချင်းကန်နီးနဲ့မဟာဗျူဟာကြကြချင်းကန်နေတဲ့အကြောင်းဒီချင်းကန်မှုဟာရုရှားအနေနဲ့ဘယ်သူ့ကိုမှအတင်းအကျနောက်ကျောင်းပြန်လည်ခိုင်းလို့မရနိုင်တဲ့ချင်းကန်မှုမျိုးဖြစ်ကြောင်းတစ်ချိန်တည်းမှာပဲရုရှားအနေနဲ့အနာဂတ်စီကိုဥတီလာနိုင်အောင်အားပေးသွားမှာဖြစ်ကြောင်းဝန်ကြီးကာတာကပြောပါတယ်